တည်ဆုံးသွားပြီလို့လအတော်ကြားသတင်းထွက်နေတဲ့ Al Qaeda ခေါင်းဆောင် Ayman al-Zawahiri ကို September 7ရက် 9/11 တိုက်ခိုက်မှုအနှစ်20ပြည့်နှစ်ပတ်လည်နေ့မှာထုတ်ပြန်တဲ့ဗီဒီယိုခွေအစ်စ်မှာပြန်တွေ့လာပါတယ်။ဒီဗီဒီယိုကိုစနေနေ့ကထုတ်ပြန်ခဲ့တာဖြစ်ကြောင်း Jihad တိုက်ခိုက်ရေးသမားတွေရဲ့ website စာမျက်နှာတွေကိုစောင့်ကြည့်နေတဲ့ site ထောက်လိုင်းအဖွဲ့ကပြောပါတယ်။အဲ့ဒီဗီဒီယိုထဲမှာ al-Zawahiri ကဂျေရုဆလင်ဘက်ရောမှာဂျူးတွေအတွက်ဖြစ်လာမှာမဟုတ်ဘူးလို့ပြောတယ်လို့January 11 Syria ကရုရှားတပ်တွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုအပအဝင် Al Qaeda ရဲ့တိုက်ခိုက်မှုတွေကိုချီးကျူးထားတယ်လို့ပြောပါတယ်။အာဖဂန်မှာ28ကျွဲနောက်ပိုင်းအမေရိကန်တပ်တွေပြန်ရုပ်သိမ်းတာကို Al Zawahiri ကပြောပေမဲ့အခုလိုတပ်တွေရုပ်သိမ်းဖို့အတွက်တာလီဘန်တွေနဲ့2020 February လကလေးကသဘောတူချက်ရထားတာဖြစ်တဲ့အတွက်အခုသူ့ပြောဆိုချက်ဟာမကြခင်ကမှရိုက်ထားတဲ့ video လို့ထောက်မပြနိုင်ကြောင်းလည်း site ကပြောပါတယ်။ဒါ့အပြင်သူကပြီးခဲ့တဲ့လတဲ့ Taliban တွေ after မျိုးတော့ကာဘူးကိုတိတ်ယူခဲ့တာကိုဖော်ပြမထားဘူးလို့ပြောပါတယ်။ဒါပေမဲ့ January 1ရက်မှာ Syria မြောက်ပိုင်းရက္ခာမြို့မှာ Russia တပ်တွေကိုပြစ်မှတ်ထားတိုက်ခိုက်တာကိုတော့ဖော်ပြထားကြောင်းလည်းအဲ့ဒီအချိန်ကနေစနေနေ့ထိသူလှုပ်ရှားသွားတာနေတယ်ဆိုတော့ကိုတက်တူပြနေတာဒါမှမဟုတ် video ထုတ်ပြန်ချက်တစ်ခုမှမရှိဘူးလို့လည်းပြောပါတယ်။2022ကုန်ပိုင်းလောက်မှာ El Zawahiri ဖြားလာပြီးတည်ဆုံသွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာဖြစ်ပြီးအဲ့ဒီချိန်ကစလို့စနေနေ့ကသူအသက်ရှင်နေကြောင်းပြနိုင်တဲ့အထောက်အထားမတွေ့ခဲ့ပါဘူး။ဒါကြောင့်သူတည်ဆုံတာဖြစ်နိုင်တယ်လို့ဒီနှစ်ဆန်းနောက်ပိုင်းမှာတည်ဆုံတာဖြစ်နိုင်တယ်လို့ site အဖွဲ့ director က Twitter မှာရေးပါတယ်။